မြန်မာဆီယနာတိမ်မှုမှာတာဝန်ရှိသူတွေရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားထမ်းခတ်မှုကိုဥရောပသမဂ္ဂ EU ကနောက်သတင်းပါအတွင်တည်ပြမဲ့အကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။EU ရုံးဆိုင်ရာဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆယ်မြို့တော်မှာဒီကိစ္စဆွေးနွေးပြီးဆုံးခဲ့ပြီးလာမယ့်တနင်္လာနေ့မှာအတည်ပြုမယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန် ကျမ်းမာထားအရေးယူဆောင်ရွက်မယ်အကြောင်းရိုက်တက်စ်ကရရှိထားတဲ့တန်တမာရင်းနဲ့ဌာနဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။ဥရောပတမကအယူကနှစ်ထောင်ဆယ်ခုနှစ်ကတည်းကမြန်မာစစ်တပ်အကြီးအကဲရရှိတချို့ကိုတန်ခတ်ပိတ်ဆို့ထားပြီးလက်နက်တင်ပို့မှုကိုလည်းတားမြစ်ထားတာပါ။အခုတန်ခတ်ပိတ်ဆို့မှုကတော့ဆီယနာသိမ်းပြီးနောက်ပိုင်းအယူရဲ့အရေးပါတဲ့အရေးယူဆောင်ရွက်မှုဖြစ်လာမယ်နေထားပါ ဘာနာငွေကြေးထောက်ပံ့မှုအားလုံးကိုလည်းရက်ဆိုင်မှာဖြစ်ပါတယ်လူပုဂ္ဂိုလ်တဦးချင်းကိုတန်ခတ်မှာဖြစ်သလိုသူတို့ဘာအကျိုးစီးပွားတွေကိုလည်းတန်ခတ်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးလူဒီယန်ကပြောဆိုခဲ့ပါတယ် မြန်မာစစ်အာဏာသိမ်းမှုအပေါ်ဗြိတိန်ဘက်ကတော့အရေးယူတန်းခတ်ထားပြီးဖြစ်ပါတယ်။အန်ဝီဝါသဖတ်ယူရိုပီယန်ကန်ထရီတူဆန့်ရှင်ဒီဂျီအာရ်အာဖတ်ယူရိုပီယန်ကန်ထရီတူဆန့်ရှင်ဒီဂျီအာရ်အာဖတ်ယူရိုပီယန်ကန်ထရီတူဆန့်ရှင်ဒီဂျီအာရ်အာဖတ်ယူရိုပီယန်ကန်ထရီတူဆန့်ရှင်ဒီဂျီအာရ်အာဖတ်ယူရိုပီယန်ကန်ထရီတူဆန့်ရှင်ဒီဂျီအာရ်အာဖတ်ယူရိုပီယန်ကန်ထရီတူဆန့်ရှ Maro, Ludugo, Timanazi Bay, Siana, Dinduigo, Pimata, Tankame, Lupioso, Tabarishi.